မေရိကန်ပြည်တော်စုမှလူအများပြားကိုတနက်နေ့ပြစ်ခတ်မှုနောက်တစ်ချိန်ဖြစ်ပွားခဲ့ပြီးအနည်းဆုံးလူပေါင်း26ယောက်သေဆုံးက20ကျော်ဒဏ်ရာရရှိသွားခဲ့ပါတယ်။ပြစ်ခတ်မှုဟာတက်ဆက်စ်ပြည်နယ်အတွင်းကမြို့ငယ်လေးတစ်မြို့ရဲ့ဖျားရှိခိုးကျောင်းထဲမှာတနင်္ဂနွေနေ့ကဖြစ်ပွားခဲ့တာပါ။ဆန်အန်တိုနီယိုမြို့ကနေမိုင်30လောက်ဝေးတဲ့ဆတ်တလန်စပရင်းစ်မြို့က First Baptist ဖျားကျောင်းအတွင်းဝိပယူစုတောင်းပွဲကျင်းပနေချိန်မှာတနက်သမားကလူတွေကိုပြစ်ခတ်ခဲ့တာဖြစ်ပါတယ်။တနက်သမားလည်းသေဆုံးသွားတယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။ဒဏ်ရာရရှိသူတွေထဲမှာအတက်နှစ်နှစ်အရွယ်ကလေးငယ်တူလေးပါဝင်တယ်လို့သတင်းတွေမှာဖော်ပြကြပါတယ်။အခင်းဖြစ်ပေါ်တဲ့နေရာကိုရဲနဲ့လူနာတီးရင်းနဲ့အလင်းမြန်တွားရောက်ခဲ့ကြပြီး FBI အဖွဲ့ကကျွမ်းကျင်သူတွေနဲ့တခြားတာဝန်ရှိသူတွေပူးတွဲပြီးတော့စုံစမ်းစစ်ဆေးမှုတွေပြုလုပ်နေပါတယ်။ Southern Springs ကလူကြီး600လောက်သာရှိတဲ့မြို့ငယ်လေးတစ်မြို့ဖြစ်ပါတယ်။အာရှ၅နိုင်ငံစည်းစင်ရဲ့ပထမတစ်ထောက်ခရီးဖြစ်ဂျပန်နိုင်ငံမှာရောက်ရှိနေတဲ့သမ္မတဒေါ်နယ်ထရန့်ကသူ့အနေနဲ့အခြေအနေတွေကိုစောင့်ကြည့်နေကြောင်းဆာဒလန်စပရင်းကပြည်သူတွေနဲ့အတူဖျားတခင်ရှိနေပါသေးလို့ Twitter လူမှုကွန်ရက်ပေါ်မှာရေးသားလိုက်ပါတယ်။ဖျားကျောင်းကအပတ်စဉ်ဝတ်ပြုပွဲအစီအစဉ်ကို YouTube Internet ဆာမင်နာပေါ်ကနေထုတ်ပြန်ကြောင်းဒါကြောင့်ပြစ်ခတ်တပ်ဖြတ်နေတာတွေကိုကင်မရာနဲ့မှတ်တမ်းတင်ထားဖို့ရှိတယ်လို့မီဒီယာမှာဖော်ပြကြပါတယ်။တနတ်သမားဟာဘလို့အကြောင်းနဲ့အခုလိုပြစ်ခတ်ရတယ်ဆိုတာမသိရသေးဘူးလို့ FBI ကပြောပါတယ်။